အင်ဒိုနီးရှားနိုင်ငံမှာကိုးကွယ်ရာဘာသာမတူတူချင်းတရားဝင်လက်ထက်ထိန်းများနိုင်ပေမဲ့ထုံးတမ်းစင်လာအရာတော့လက်မခံလို့ကြပါဘူးလူမှုပြသနာတွေရှိတဲ့ကြားကပဲအချို့ဘာသာရေးခေါင်းဆောင်တွေကတော့ဘာသာမတူလက်ထက်ထိန်းများလူသူတွေကိုအကူအညီပေးဖို့ရည်ရွယ်လှုပ်ဆောင်လာတာတွေလည်းရှိပါတယ်ဒီအကြောင်းကရီတီကာဘာရကာBOA ကိုတင်ပြပို့ထားတာကိုမြတ်တစဉ်မမြတ်တစဉ်အောင်ကဆက်ပြီးတော့တင်ပြမှာပါရှင်
။1984ခုနှစ်အင်ဒိုနီးရှားနိုင်ငံလက်ထက်ထိန်းများရှင်ဥပဒေအရဘာသာမတူလက်ထက်ထိန်းများလူသူနှစ်ဦးနှစ်ဖက်မိမိတို့ကိုးကွယ်ရာဘာသာထုံးတမ်းစင်လာအရဆောင်ရွက်ရင်တရားဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါကိုဖုံးတော်ကြီးတွေလက်ထက်လူသူနှစ်ဦးရဲ့ဆွေမျိုးတွေနဲ့ဘယူရိုကရက်တွေကလက်မခံလို့ကြပါဘူး။လက်ထက်လူသူနှစ်ဦးတည်းကတဦးဦးကသာဘာသာပြောင်းလိုက်မယ်ဆိုရင်တော့ဒီတားစီကိုအလွယ်တကူဖြေရှင်းနိုင်ပါလိမ့်မယ်။ဒါပေမဲ့နှစ်ဦးစလုံးကမိမိယုံကြည်ကိုးကွယ်ရာဘာသာကိုမပြောင်းလဲခြင်းရင်ဘလို့ဖြေရှင်းကြပါမလဲ။တချို့ကတော့ကိုးကွယ်ရာဘာသာမတူတူချင်းလက်ထက်ထိန်းများတာကိုတားမြစ်ခြင်းမရှိတဲ့စင်ကာပူဒါမှမဟုတ်ဩစတြေးလျတို့မှာသွားလက်ထက်ကြပါရဲ့။ဒါပေမဲ့ကိုယ်နိုင်ငံမှာပဲတရားဝင်လက်ထက်လူသူတွေအတွက်ကတော့အကူအညီလိုလာပါပြီ။ဒီလိုကိစ္စမှာကူညီပေးနေသူကအင်ဒိုနီးရှားနိုင်ငံဆိုင်ရာဘာသာရေးနဲ့ငြိမ်းချမ်းရေးညီလာခံကျင်းပရေးအဖွဲ့ညွှန်ကြားရေးမှူးမိုဟာမက်မိုဘစ်ပဲဖြစ်ပြီးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကိုးကွယ်ရာဘာသာမတူသူဇုံတွဲ300လောက်ကိုသူကကူညီပေးခဲ့ပါတယ်။နှစ်ဦးနှစ်ဖက်ကိုပိုင်ခွင့်ရေးတွေကိုအလေးထားကြဖို့နဲ့စည်းမျဉ်းတွေကိုရှင်းပြပြီးလက်ထပ်နိုင်အောင်သူကကူညီပေးပါတယ်။အစ္စလမ်ဘာသာဝင်တွေကြားမှာဘာသာမတူတူချင်းလက်ထပ်တာကိုခုနှစ်ရာစုတွေကစပြီးလက်မခံခဲ့တာပါ။ကျွန်တော်စီအကူအညီလာတောင်းကြတဲ့ဇုံတွေတွေကိုကိုးကွယ်ရာဘာသာမတူတူချင်းလက်ထပ်ထိန်းရတဲ့အပေါ်အစ္စလမ်ဘာသာရေးအမြင်ကိုနားလည်အောင်ရှင်းပြပါရယ်။ကိုရမ်ကျမ်းစာမှာဒါကိုတားမြစ်ထားတာမရှိပါဘူးလို့မိုဟာမက်မိုဘစ်ကပြောပါရယ်။ကိုရမ်ကျမ်းအရမွတ်စလင်တွေနဲ့အိဗရာဟင်တွေဘာသာတွေဖြစ်တဲ့ဂျူးဘာသာဒါမှမဟုတ်ခရီးယန်ဘာသာကိုးကွယ်သူတွေနဲ့လက်ထပ်ထိန်းများနိုင်တယ်လို့ဆိုပါရယ်။အင်ဒိုနီးရှားနိုင်ငံသဘောတရားဖြစ်တဲ့ပြင်စတီလမူဝါဒအရအစ္စလမ်ဘာသာပရိုတက်စတန်နဲ့ကက်သလစ်ဘာသာဝင်တွေဗုဒ္ဓဘာသာဟိန္ဒူနဲ့ကွန်ဖျူရှစ်ဘာသာယုံကြည်သက်ဝင်သူတွေအားလုံးနဲ့လက်ထပ်ခွင့်ရှိရမယ်လို့လည်းမိုဟာမက်မိုဘစ်ကပြောပါရယ်။အင်ဒိုနီးရှားလူမျိုးတော်တော်များများကတော့ဒါကိုလက်မခံကြပါဘူး။ကိုနှစ်သက်တဲ့သူကိုလက်ထပ်ဖို့ရွေးချယ်နိုင်ခွင့်ရှိရမယ်လို့အင်ဒိုနီးရှားဖွဲ့စည်းပုံဥပဒေနဲ့လူ့အခွင့်အရေးကော်မရှင်ကခွင့်ပြုပေးထားပေမဲ့တရားဝင်လက်ထပ်လို့တဲ့ဘာသာမတူကိုးကွယ်သူဇုံတွဲတွေကိုတော့အယက်သားဝန်တန်းတွေကတားမြစ်ကန့်သတ်တာတွေရှိပါတယ်။ဒါအပြင်မိမိတို့နေထိုင်ရာဒေသလိုက်လည်းအခက်အခဲအတားအဆီးတွေရှိနိုင်ပါတယ်လို့မစ္စတာမိုဘစ်ကဆိုပါတယ်။မိုဟာမက်မိုဘစ်ကိုရိုင်းကတော့မွတ်စလင်ကိုးကွယ်သူဖြစ်ပြီးမွတ်စလင်မျိုးသမီးကိုပဲလက်ထပ်ထားတာဖြစ်လို့ဘာသာကွဲလက်ထပ်တဲ့အတွေ့အကြုံမရှိပေမဲ့လူတိုင်းကိုယ်ပိုင်ရွေးချယ်ခွင့်ရတဲ့နဲ့ဒါဟာအခြေခံလူအခွင့်အရေးပဲဖြစ်တဲ့အတွက်ဒါကိုစိုးရင်စရာမလိုဘူးတရားဝင်လက်ထပ်နိုင်တဲ့နည်းလမ်းတွေရှိပါတယ်လို့လည်းသူ့အမြင်ကိုပြောပါတယ်မိုဟာမက်မိုဘစ်က Facebook လူမှုကွန်ရက်မှာလည်း2014ခုနှစ်ကစပြီးလူတိုင်းမိမိနှစ်သက်ရာဘာသာဝင်နဲ့လက်ထပ်ခွင့်ပြုတင်ကြောင်းလှုံ့ဆော်ရေးသားခဲ့ပြီးအခုဆိုရင်လူငယ်တွေဒါကိုအရင်ကထက်ပိုပြီးပွင့်ပွင့်လင်းလင်းနားလေလက်ခံလာကြတာတွေရှိတယ်လို့လည်းဖော်ပြထားပါတယ်ရှင်